ပြည်ရဲ့ရပိုင်းတွင်ကတနင်္လာရီကံယူတမ်းမှာပြတ်ကျသွားခဲ့တဲ့ဒီမတ်တမ်တော်လေးရင်နောက်ဆက်တွဲရှာဖွေခဲ့တဲ့ရင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့နေပေးသွားမယ်လို့ကန့်သတ်လိုက်တယ်ဆိုပြီးတရုတ်ဆိုရပိုင်းမီဒီယာကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအင်ဂျီချင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်ရပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထဲကြောင်ပြောကြားတဲ့စာထဲမှာဖော်ပြထားတယ်ဆိုပြီးတော့တရုတ်ဆိုရပိုင်းရှင်းဝါသတင်းအေဂျင်စီကတောက်ကြနေနောက်ပိုင်းမှာပြောကြားလိုက်ပါတယ်။ကျောက်သမားရှိချင်းဖြစ်အနေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့မိစလို့အထူးသဖြင့်မိသားစုဝင်တွေအတွက်စိတ်ကောင်းဖြစ်မိတယ်ဆိုပြီးတော့ရှင်းဟွာသတင်းအေဂျင်စီကပြောပါတယ်တရုတ်နိုင်ငံလို့ Y8200F အမျိုးအစားပို့ဆောင်ရေးလေယာဉ်ဟာပြီးခဲ့တဲ့ဗုဒ္ဓနေ့ကတဝယ်မြို့အနောက်တောင်ဘက်43မိုင်အကွာပင်လယ်ပြင်ထဲမှာပြတ်ကျသွားခဲ့တာဖြစ်ပါတယ်နေပေါ်မှာမြန်မာတပ်မတော်ကစစ်တီတွေမိသားစုဝင်တွေနဲ့လေယာဉ်အမှုဒဏ်စုစုပေါင်း122ယောက်ပါသွားတာဖြစ်ပါတယ်အခုချိန်ဒီရှာဖွေကယ်ဆယ်ရေးတွေဆက်လက်လှုပ်ဆောင်နေပြီးတော့ပင်လယ်ထဲကနေရုပ်အလောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့မြမတက်မတော်ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ